ထိုင်းတာဝိုင်းကလူဝင်မှုကြီးကြပ်ရေးအချုပ်ခန်းဖောက်ပြီးတော့ထွက်ပြေးသွားကြတဲ့ Rohingya Muslim တခွဲကိုကုညီရှာဖွေပေးဖို့ထိုင်းနိုင်ငံကမလေးရှားနိုင်ငံကိုအကူအညီတောင်းထားပါတယ်။ထိုင်းတောင်ပိုင်းဆောင်းကလပ် PI မှာရှိတဲ့အချုပ်ခန်းရဲ့သုံးတပ်ပြင်ပေါက်ကနေအဝိတ်တွေကိုကျိုးလို့ပြီးတော့ဗုဒ္ဓဟူးနေ့မနေ့ပိုင်းလုံးက Rohingya 19ယောက်ထွက်ပြေးသွားခဲ့တာဖြစ်တယ်လို့ထိုင်းရဲကပြောပါတယ်။အဲ့ဒီသူတွေဟာမလေးရှားကိုလူမောင်ခိုးကူးခံရစဉ်ထိုင်းမှာဖမ်းမိလို့ထိန်းသိမ်းထားတဲ့ Rohingya အယောက်40လောက်ကဖြစ်ပါတယ်။သူတို့ကိုမြန်မာနိုင်ငံကိုပြန်ပို့နိုင်ဖို့ဆောင်ရွက်နေစဉ်မှာအခုလိုမျိုးအချုပ်ခန်းဖောက်ထွက်ပြေးသွားတာဖြစ်ပြီးတော့ထွက်ပြေးသွားသူ2ယောက်ကိုတော့ဗုဒ္ဓဟူးနေ့ညပိုင်းမှာပြန်ဖမ်းမိတယ်လို့ရဲကပြောပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်ဘက်ကိုထွက်ပြေးသွားကြတဲ့18ယောက်ကိုမလေးရှားအာဏာပိုင်တွေနဲ့ပူးပေါင်းရှာဖွေနေတယ်လို့ထိုင်းနိုင်ငံတောင်ပိုင်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကလည်း Reuters သတင်းဌာနကိုပြောပါတယ်။မြန်မာ၊ကမ္ဘောဒီးယားနဲ့ Laos နိုင်ငံတွေကအမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေဟာထိုင်းနိုင်ငံကိုလူကုန်ကူးခံရတယ်လို့တခြားနိုင်ငံတွေကိုတရားမဝင်သွားဖို့ထိုင်းနိုင်ငံကိုတထောက်နားတဲ့နေရာဖြစ်အသုံးပြုကြပါတယ်။လူကုန်ကူးခံရသူတွေကိုအသေးအချာအကာအကွယ်မပေးဘူးလို့ American နဲ့လူခွင့်ရေးအဖွဲ့တွေကတော့ထိုင်းအာဏာပိုင်တွေကိုဝေဖန်နေကြပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတွေဘက်ကနေရိုဟင်ဂျာတွေဟာရေကြောင်းလမ်းကနေထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားဖို့ကြိုးစားကြတာဖြစ်ပါတယ်။2019ခုနှစ်ဩဂတ်လနောက်ပိုင်းမြန်မာစစ်တပ်ရဲ့နည်းမျဉ်းရှင်းလင်းမှုကြောင့်ရိုဟင်ဂျာတိမ့်တဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုတ်ဝန်လက်ခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံကိုပြန်လာမဲ့ဒုက္ခတွေကိုပြန်လည်ခံဖို့အဆင်သင့်တယ်လို့ပြောကြားထားပါတယ်။